ဦးဟောက်တို့ဇန်ခမရဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာပြည်ကထွက်ပြေးသွားသူတွေပြန်လာရေးကိစ္စနောက်ဆုံးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်ဘင်္ဂလားဒေ့ရှ်ကဟိုကျွန်တော်ရွေးကောက်ပွဲလည်းပြီးသွားပြီဆိုတဲ့ခါကျတော့ပထမတော့သူတို့ပြောတဲ့အတိုင်းရွေးကောက်ပွဲပြီးမှဒီကိစ္စပြန်ပြီးတော့ဟိုကျွန်တော်ပြန်ကောက်ပွဲပေါ့နော်ဒီကိစ္စဆိုတဲ့ခါကျတော့အခုဟိုပြန်စမယ်ပေါ့နော်ဟိုပြန်လက်ခံကိစ္စကိုပြန်ဆွေးနွေးမယ်ဆိုတဲ့ဟာအတူတူပဲလည်းပဲဆုပ်ပြထားလာရှိပါတယ်။အဲ့တော့ရွက်ကောက်ပွဲလည်းပြီးပြီ။နည်းနည်းဝင်နေတယ်လည်းကြောက်လာပြီဆိုတော့ဟိုလုံငန်းကတော့ဟိုကျွန်တော်တို့ဟိုပြန်စဖို့တော့အခုအစဉ်အသင်းတော့ဖြစ်နေပြီပေါ့။ဆိုတော့နှစ်ဖက်ပြန်တွေ့ဖို့ကကျွန်တော်ရဲ့ဟိုအမှတ်ထားတာတော့လောလောဆယ်တော့မရှိသေးဘူး။ definitely ဆက်တယ်တော့အလုပ်နေပါပြီ။ဆိုတော့မကြခင်တော့လည်းပဲဟိုပြန်ပြီးစတင်နိုင်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေသူတွေတဲ့မှာမွတ်စလင်တွေမကပဲဟိန္ဒူတွေလည်းအများကြီးပါပါတယ်ခင်ဗျာအဲ့ဒီဟိန္ဒူတွေကသူတို့ကမြန်မာပြည်ပြန်လာခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့မလွတ်ပေးတာလို့သူတို့ကပြောနေတယ်အဲ့တော့အဲ့ဒီပုံကိုယ်တွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပြီးမဟုတ်လားခင်ဗျာ
ပြင်ဆင်ထားပြီးပါပြီနောက်ကျွန်တော်တို့ကဒါကြားပြီးပြမနစ်ကပေါ့နော်2018ဟိုဇန်နဝါရီမှာကျွန်တော်တို့ပြည်ထောင်စုဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်ကိုသွားပြီးကျွန်တော်တို့ဆွေးနွေးတဲ့အချိန်တုန်းမှာတုန်းကကျွန်တော်တို့ကိုပေါ့နော်ပြန်လာခြင်းနဲ့ဆိုပြီးတော့မဟိန္ဒူတွေကဆိုရင်ကျွန်တော်400ကျော်ပေါ့ဗျာ440ကျော်လောက်ရှိတယ်။နောက်တစ်ခါမွတ်စလင်တွေကဟောပဲလေပြန်လာခြင်းနဲ့ဆိုပြီးတော့ကျွန်တော်တို့စီးရင်ပေးထားလို့ကျွန်တော်တို့ကသူတို့ကိုဟိုလက်ခံလို့ရပါတယ်ဆိုပြီးကျွန်တော်တို့ပေးထားတာ900ကျော်ရှိတယ်850ကျော်ပေါ့ဆိုတော့အနောက်ဘက်က1100ကျော်လောက်ကျွန်တော်တို့အဲ့ဒီမှာကျွန်တော်စီးရင်ပေးထားတာအဲ့တော့ပေးထားတော့ကျွန်တော်တို့နှစ်ဖက်ညှိကြတဲ့အခါကျတော့ကျွန်တော်အဲ့လူတွေကိုချက်ချင်းပြန်ပို့ဖို့တော့ကျွန်တော်အဲ့တော့ပြောတယ်လူကြီးတွေကပြောခဲ့တာပေါ့နော်ကျွန်တော်တို့ဘက်ကသို့တော်လည်းသူတို့ဒီနှစ်ဖက်ဒီတရားဝင်ပြန်ပြီးတော့ဟိုဟိုပါပေါ့နော်ပြန်လည်ပြီးတော့လက်ခံဖို့အတွက်လုပ်တဲ့အခါမှာဒီကျွန်တော်ဟိန္ဒူဟိုဒီကိုလည်းပဲထည့်ပေးပါမယ်ဆိုပြီးတော့အဲ့လိုပေါ့သူတို့ဘက်ကပြောထားတာရှိတယ်အဲသို့တော်လည်းအခုပထမအချိန်မှာကဟိုကျွန်တော်ပြခဲ့တဲ့နေမှာလားဟိုတော့ပြန်လာဖို့ဟိုစီစဉ်တဲ့အချိန်မှာစမပြူဖြစ်သွားတဲ့ကိစ္စပေါ့နော်အဲ့ဒီတော့မှလည်းဟိုသူတို့ကဟိုသိရတဲ့လောက်ကတော့သူတို့ဟိုထည့်မပေးဘူးထင်တယ်အမှန်ကတော့ကျွန်တော်တို့ကပေးထားတယ်ဒီစာရင်းပေးထားတော့တစ်နှစ်ရှိပါပြီအဲတကယ်လည်းပြန်လာခြင်းနဲ့ကျွန်တော်လည်းလက်ခံနိုင်မယ်ဆိုပြီးကျွန်တော်ပြောထားတာလေအချိန်မျိုးသူတို့ဘက်ကစာရင်းထည့်ပေးပြီးတော့ပြန်လို့ရင်ကျွန်တော်တို့တွေကလက်ခံဖို့အဆင်သင့်တယ
်တမကြီးခင်ဗျအရင်ကဒီအာစာအဖွဲ့အကြံဖက်အဖွဲ့ရှိတယ်အခုတခါရခိုင်လနကိုင်ဖွဲ့လည်းဝင်ရောက်တိုက်ခိုက်လာတဲ့အင်အားအတိအကျဘလောက်ရှိတယ်မသိပေမဲ့အရင်အားတဲ့တော့အင်အားကြီးမားတယ်လို့ပြောလို့ရတာပေါ့နော်သူတိုက်ပွဲပေါ်ဆောင်မှုတွေပဲရှိတော့အဲ့တော့လက်ရှိရခိုင်ပြည်အခြေအနေကိုတာမကြီးအနေနဲ့ဆိုဘလူကိုင်တွင်အကောင်းဆုံးဖြစ်မလို့ယူဆလဲခင်ဗျအ
ဲမိကောကတော့တော်တော်ခက်တယ်မိကောမှအတိအကျပြောဖို့ဆိုတဲ့ဥစ္စာအင်တန်ခဲရင်တာပေါ့နော်ကျွန်တော်ရခိုင်ရေးကိစ္စတစ်ခုလုံးကိုယ်တိုင်ကလည်းပဲအင်တန်တိမ်မွေ့ပြီးတော့ဟိုအင်တန်ခက်ခဲတဲ့အခြေအနေဖြစ်ပါတယ်ကိစ္စမှာလူမျိုးကိစ္စဆိုတဲ့အင်တန်ရည်ကြီးတဲ့ကိစ္စပဲဒီဒီရဲ့နောက်ဆုံးဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေကိစ္စဆိုတာပြဿနာငိုတွေကဟိုကျွန်တော်တော်တော်ရှုပ်တဲ့ပြဿနာတရုတ်ကိုမနှဲချင်းနေရတဲ့ပြဿနာပို့ပြီးတော့ဟိုရှုပ်အောင်ဖြစ်လာတဲ့အခြေအနေကိုကျွန်တော်တော်အဲ့လိုနားလည်တယ်လေဆိုတော့ဘလို့ပဲအခြေအနေရှုပ်ရှုပ်ဘလောက်ပဲခက်ခဲပြီးကျွန်တော်တို့ကမဖြေရှင်းလို့မရတာဖြေရှင်းရမှာပဲဒီကိစ္စဒီလိုရှင်းတဲ့နေရာမှာတော့ဟိုတိုင်းပြည်မှာကျွန်တော်တို့နိုင်ငံအခြေခဲတွေခေါင်းဆောင်တွေညီမရှိရှိနဲ့လုပ်ကြလို့ပဲပြည်သူတွေကလည်းစည်းစည်းလုံးလုံးနဲ့ဟိုတနင်္ဂနွေလုံးအချိုးစည်းပွားကိုထိတ်ထားပြီးတော့စင်ရှင်ရုံတရားနဲ့ပေါ့နော်ကျွန်တော်တို့ဝိုင်းဝန်းဖြည့်ချင်းပါပဲပြည်လည်မှာပြဿနာအဲ့လိုကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တာမကြီးခင်ဗျအခုဒီရခိုင်မာတီနောက်ဆုံး AA တိုက်ခိုက်မှုနဲ့ပတ်သက်ပြီးတာမကြီးတို့အစိုးရအနေနဲ့တရားဝင်ထုတ်ပြန်တဲ့ဒီရှင်းလင်းပွဲဒီမှာရခိုင်အဖွဲ့နဲ့အာစာမွတ်စလင်တောင်းကျမ်းသူအဖွဲ့နဲ့ပတ်သက်မှုရှိတယ်ပေါင်းသင်းဆက်နွယ်မှုရှိတယ်ဆိုတာပြောတယ်တာမကြီးအယူဆကဒီတိုင်းမလားခင်ဗ
ျကျွန်တော်တို့ကတော့မြေပြင်အခြေအနေကတော့ဆိုင်တဲ့လူမျိုးရေးဝိုင်းဆိုင်ရာပုံကိုယ်တွေရဲ့အလားတူရှိချက်တွေထုတ်ပြန်တဲ့အချက်တွေထောက်ထားပြီးပေါ့ကြည့်ပြီးတော့ကျွန်တော်ပြောရမှာပေါ့ဒါစဉ်းစားနေရတယ်တော့အများကြီးပေါ့နော်ဘာလို့ဆိုတော့လက်နက်ကင်အဖွဲ့နှစ်ဖွဲ့ကအလားကျွန်တော်တို့တိုက်ခိုက်တဲ့နေရာမှာသူတို့ချင်းချင်းတိုက်ခိုက်မှုမရှိဘူးမြေပြင်အခြေအနေမှာတိတိကျကျနဲ့ပြောနိုင်တဲ့အချက်တွေကဟိုရှိနိုင်တာပေါ့အဲ့ဒီဟာကြရင်တော့လေဒီထောက်ထားတွေပေါ့ဝီတည်ပြီးတော့ပြောစရာတွေရှိလာမှာပါကတော့လေတော့ကျွန်တော်အနေနဲ့ကတော့အာစာစကြံဖက်ဖွဲ့စီရဲ့လုပ်ဆောင်နေတဲ့ဟာတွေကရှိနေတယ်ဒါကတော့သိကြတယ်ကျွန်တော်မှလည်းထောက်ထားနေရှိတယ်တစ်ဖက်ကလည်းပဲအေးအနေနဲ့လည်းပဲဟာဒီခိုင်ပြည်နယ်အတွင်းမှာဟိုစစ်အရှင်မြင့်ပြီးတော့လုပ်နေတဲ့ဟာတွေဟာကျွန်တော်တို့လူမျိုးတပ်ဖွဲ့ကိုတိုက်ခိုက်နေတဲ့ဆိုတဲ့ဟာတွေကလည်းပဲဒါအထင်ရှားရှိနေတဲ့ဟာတွေပေါ့နော်အဲ့တော့သူတို့နှစ်ဖက်အဆက်အသွယ်ရှိတဲ့ဟာကတော့ဒီနေ့ကျရင်ဟာထောက်ထားနဲ့ဟိုအချိန်တန်တဲ့ခါကျရင်တော့လေဟိုတောင်းရှိတဲ့ဟိုပုံကိုယ်တွေကတော့ထုတ်ပေါ်မယ်လို့ကျွန်တော်တော့အဲ့လိုပဲမျှော်လင့်ပါတယ်
ဟုတ်ကဲ့အဒီနေရာမှာဒီအာစာအဖွဲ့နဲ့ AA အဖွဲ့တွေကနေသက်တစ်ချောင်းမှာသူတို့လှုပ်ရှားနေကြတဲ့အပြင်ဘင်္ဂလားဒေ့ရှ်နယ်ပိုင်နယ်ထဲမှာပါသူတို့စခန်းတွေရှိတဲ့အခြေချခြေကုပ်ယူတာတွေရှိတယ်ဆိုပြီး နိုင်ငံတော်သတင်းစာရှင်းလင်းပွဲမှာပြောကြားထားတာတွေရှိပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကလည်းအငင်းပါတယ်။ကိုတမ်ဘာကြီးကဒီဘလို့သဘောထားလဲခင်ဗျာ
။ဟိုရှင်းပါတယ်။မနိုင်ပြောလို့ရှင်တော့သူကတော့ဟုတ်တယ်လို့တော့ပဲပြောပါမလဲဗျာ။အဲဒါမဲ့ကျွန်တော်တို့ဟိုအထောက်ထားတွေလည်းရှိတယ်။ဟိုအချိန်ကြီးရလည်းပဲကျွန်တော်တို့သိနိုင်တဲ့အချိန်တွေလည်းအများကြီးရှိတာပေါ့နော်။ကျွန်တော်တို့အခုဖြစ်ပြနေတဲ့အချိန်ကြီးတွေသူတို့ရဲ့ဖွဲ့စည်းမှုတွေနဲ့ဟာတွေဆိုတာတစ်ဖက်နိုင်ငံထဲမှာဟုတ်လားအချိန်မခံမင်းနဲ့တော့ဟိုဒီလောက်လုံနိုင်ဘူးဆိုတာတော့မလွယ်ဘူးပေါ့ဗျာသူတို့အတွက်လုံုံစိတ်ချတဲ့နေရာဆိုတာတော့ရှိရမှာပေါ့မရှိဘဲနဲ့တော့ဟိုဒီလိုလုံနိုင်ဖို့တော့မလွယ်ဘူးပေါ့ဒီကျွန်တော်တို့ကုလသမဂ္ဂဟိုမျက်နှာစာမှာတော့အခုထိတော့ကျွန်တော်တို့ဟုတ်လားဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ပြောဆိုတာသူတို့ဘက်ကလည်းပဲစန့်ကျင်ပြီးတော့ပြောတာကျွန်တော်ဘက်ကလည်းတိုက်ရိုက်ဆွဆဲတာပါညာတော့မရှိဘူးသို့တော်လည်းပဲဟုတ်လားကျွန်တော်တို့ကအချိန်ပြန်လာတဲ့ခါကျရင်လိုအပ်လာတဲ့ခါကျရင်တော့ဟိုထောက်ထားစာရွက်စာရမ်းနဲ့အထောက်ထားနဲ့ပညာပြပြရှင်းတော့လေလိုအပ်လာတဲ့ခါကျရင်ကျွန်တော်လှုပ်ရှားရှင်းလောက်ရမှာပေါ့